မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကအခြေအနေကိုအကြမ်းဖက်နီလန်းလေးနဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့တူရကီနိုင်ငံကပြောပြီးကြာသပတေးညပိုင်းမှာဆက်ဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပါတယ်။တူရကီနိုင်ငံရဲ့ဌာနရဲ့စစ်တမ်းထုတ်ပြန်ချက်တစ်ခုထဲမှာအဲ့လိုပြစ်တင်ရှုတ်ချထားတာပါ။တိုက်ခိုက်မှုတွေကြောင့်စိုးရိမ်တဲ့အကြောင်းနဲ့နောက်ထပ်လူသားပေးတို့ကဆိုင်ရာအကျက်တဲစီဥတီသွားစီနိုင်တဲ့တင်းမာမှုတွေပိုတိုးလာခြင်းနဲ့လူရမျိုးတွေကိုရှောင်ရှားဖို့လည်းမြန်မာစစ်ရောက်ကိုတိုက်တွန်းထားပါတယ်။ကုလသမဂ္ဂဒေမူဂျိုဟောင်းကိုဗီအန်အန်ဦးဆောင်တဲ့ရခိုင်ပြည်ဆိုင်ရာအကြံပေးကော်မရှင်ရဲ့စီရင်ခံစာထုတ်ပြန်တဲ့အချိန်မှာအခုလိုတိုက်ခိုက်မှုတွေဖြစ်လာတဲ့အပေါ်ဝန်ထမ်းကြီးရဲ့အကြောင်းလင်းတူရကီနိုင်ငံရဲ့ဌာနကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ပြီးခဲ့တဲ့ဂျပန်တွေကလည်းအမေရိကန်တိတိနဲ့ကုလသမဂ္ဂတို့ကပြစ်တင်ရှုတ်ချထားကြပါတယ်။လက်ရှိအချိန်ဒီတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်မှုမရှိသေးပဲဒေသခံတွေကစိုးရိမ်ထိတ်လန့်နေကြသေးပါ။တိုက်ခိုက်မှုတွေကြောင့်စစ်သားတအူရဲတပ်ဖွဲ့ဝင်10ဦးလူမှုကြီးကြပ်ရေးရာရှိတအူစုစုပေါင်း12ဦးသေဆုံးပြီးအကြမ်းဖက်တမ89ဦးတည်ဆုံးပြီးတော့15ဦးတင်ရန်ရတယ်လို့စိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။အကြမ်းဖက်တမ2ဦးကိုအရှင်ဖမ်းမိတယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။